ဟောင်ကောင်ဒီမိုကရေစီရေးတကြွလှရှားသူ15ဦးကိုဟောင်ကောင်ရဲတပ်ဖွဲ့ကစနေနေ့ကဖမ်းဆီးလိုက်ပါတယ်။ပြီးခဲ့တဲ့နှစ်ဇွန်လအတွင်းမှာစခဲ့တဲ့ဆူရဆက်ကြီးရေးဆန္ဒပြပွဲတွေမှာတရားမဝင်စုဝေးမှုစွပ်ချက်တွေနဲ့ဖမ်းဆီးခံရတာဖြစ်ပါတယ်။ဟောင်ကောင်ရဲ့ပြည်တွင်းမှာတရုတ်ဆိုးရဝင်ရောက်စွပ်ဖက်မှုကိုတားမြစ်ထားတဲ့ဟောင်ကောင်ရဲ့အခြေခံဥပဒေပါတားမြစ်ချက်တွေကသူတို့နဲ့ကြုံမဝင်ဘူးလို့ဟောင်ကောင်မှာရှိတဲ့တရုတ်ဆိုးရကိုယ်စားလှယ်ရုံးကကြေညာပြီးနိုင်ပိုင်းဂျာမာဘက်ကလို့ဖမ်းဆီးခဲ့တာပါ။ဟောင်ကောင်ရဲ့ဥပဒေပြည်ရေးနဲ့တရားစီရင်ဥပဒေကိုချုပ်ပေါက်တာလို့ဝေဖန်နေတဲ့ကြားကတရုတ်တာဝန်ရှိသူတွေကဟောင်ကောင်အနေနဲ့အမျိုးသားလုံခြုံရေးဥပဒေကိုချမှတ်တင်ကြောင်းဒီသတင်းပတ်အစောပိုင်းကတိုက်တွန်းခဲ့ပါသေးတယ်။ဖမ်းဆီးခံရသူတွေဟာတရားမဝင်လူစုတွေပြုလုပ်ရမှာပါဝင်မှုနဲ့ဖမ်းဆီးခံရတာဖြစ်ပြီးနောက်ထပ်ဖမ်းဆီးမှုတွေရှိနိုင်တယ်ဆိုတဲ့အချက်ကိုလည်းဟောင်ကောင်ရဲ့တပ်ဖွဲ့ကညှင်းဆိုခြင်းမရှိပါဘူး။အနာပိုင်းတွေကိုစန့်ကျင်ဆန္ဒပြရမှာပါဝင်မှုနဲ့အခုချိန်အထိဟောင်ကောင်မှာလူပေါင်း 8,800 ကျော်ဖမ်းဆီးခံခဲ့ရပြီးတော်တော်များများကထောင်ဒဏ်ဆနစ်ချခံရနိုင်တဲ့အဓိကယုံဆိုင်ရာဥပဒေနဲ့ဖမ်းဆီးခံထားရတာလည်းဖြစ်ပါရယ်ခင်ဗျ။